ဗင်နီဇွဲလားနိုင်ငံကာရာကက်စ်မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုအခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီကနေ့ပြောပါတယ်။သမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖြုတ်ချဖို့သူ့ရဲ့ကြိုးပမ်းမှုမှာပူးပေါင်းပါဝင်လာတယ်လို့ဆိုတဲ့တပ်ဖွဲ့ဝင်တွေနဲ့တူဗင်နီဇွဲလားတိုက်ခိုက်ခံဆောင်တဲ့ယာယီသမ္မတဖြစ်ကိုကိုကိုကြေညာထားတဲ့ဝမ်ဂွာရိုကလမ်းပေါ်ထွက်လာပြီးတဲ့နောက်အစိုးရဘက်ကအဲ့လိုပြောတာပါ။အမေရိကန်ကထောက်ခံထားတဲ့ဂွာရိုကအခြေခံဥပဒေကိုထောက်ခံသူရဲရဲနဲ့စစ်သားတွေမျိုးချစ်တွေအမျိုးသားတွေဟာကျွန်တော်တို့တောင်းဆိုချင်တော့ကိုလိုက်ပါလာကြပြီလို့ပြောပါတယ်။ဒါပေမဲ့ဗင်နီဇွဲလားပြန်ကြားရေးဝန်ကြီးဟော်ဟေးရိုဒရီဂွတ်ကတော့စစ်စခန်းတစ်ခုအနီးမှာနေရာယူပြီးအာဏာသိမ်းဖို့လုပ်နေတဲ့တစ်စပေါက်စစ်သားအုပ်စုလေးတစုကိုမိမိတို့လက်ရှိမှာရင်ဆိုင်ဖြိုခွဲနေတယ်လို့သူ့ရဲ့ Twitter မှာရေးပါတယ်။လူလူအနေနဲ့အမြင့်မားဆုံးသတိရှိကြဖို့နဲ့အာဏာသိမ်းမှုကြိုးစားမှုကိုနှိမ်နှင်းပြီးငြိမ်းချမ်းရေးကိုထိန်းသိမ်းရေးမှာမိမိတို့ရဲ့ပြောင်မြောက်တဲ့အမျိုးသားဘိုလီဗေးရီယန်တပ်ဖွဲ့တွေနဲ့အတူပူးပေါင်းပါဝင်ကြဖို့လည်းရေးထားပါတယ်။စစ်စခန်းတစ်ခုအပြင်ဘက်ကဆန္ဒပြောက်သူတွေကိုသမရမာဇူရိုကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမျက်ရည်ပုံနဲ့ပြစ်ခတ်ပါတယ်။ဒါပေမဲ့လည်းအများအားဖြင့်ဘာမှမရှိတဲ့စစ်စခန်းထဲမှာစစ်သားတွေနဲ့ဂွေရိုကိုထောက်ခံသူတွေအေးအေးဆေးဆေးသွားလာနေတာကိုရုပ်သံသတင်းတွေမှာတွေ့ရပါတယ်။